ရှမ်းပြည်နယ်မြောက်ပိုင်းတန်ရံမြို့နယ်ထဲမှာ SSPB SSA ရှမ်းပြည်မြောက်ပိုင်းတပ်ဖွဲ့တွေနဲ့စိုးရတပ်တွေကြားမလ25 26ရက်တွေကလွယ်လန်းနဲ့လွယ်စည်ဒေသတစ်ဝိုက်မှာပစ်ခတ်မှုတွေဖြစ်ပွားခဲ့ပြီး SSA မြောက်ပိုင်းတပ်စခန်းတွေစုခွာပေးဖို့နယ်မြေခံတပ်တွေကပြောဆိုလာတဲ့အပေါ်ပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးကော်မတီဝင်တွေနဲ့ SSPB ခေါင်းဆောင်တွေဟာဧပြီလ3ရက်နေ့ကနာရှုပ်မြို့မှာတွေ့ဆုံဆွေးနွေးခဲ့ကြတယ်လို့သိရပါတယ်နာရှုံမြို့အရှိမြောက်ပိုင်းတိုင်းစစ်ဌာနချုပ်မှာရှိတဲ့ရွှေလီရိပ်သာမှာမနေ့ကညနေ 4:00 နာရီကနေ 6:00 နာရီအထိ 2 နာရီကြာတွဲဆုံဆွေးနွေးခဲ့တာတွေနဲ့ပတ်သက်လို့ SSA ချမ်းပြည်မြောက်ပိုင်းတပ်မတော်ရဲ့ပြောရေးဆိုခွင့်ရှိသူပုံမှုဆိုင်လာက RFA ကိုအခုလိုပြောပါဗျာ
။ကျွန်တော်ကမနေ့ကစစ်ဖုံပွဲမှာတောင်ရမ်းမြို့နယ်အရှိမြောက်ပိုင်းစစ်ဌာနချုပ်တဲ့အောက်ခံတပ်ရင်းတွေနဲ့ပြည်နယ်နဲ့ပစ်ခတ်မှုတွေပေါ့။အဲ့ဒါကိုအတိအကျကျွန်တော်တို့တင်ပြပြီးတော့ကျွန်တော်တို့ဆွေးနွေးခဲ့တယ်။စစ်ပွဲတွေပစ်ခတ်မှုတွေဖြစ်ပြတဲ့အကြောင်းရင်းကကျွန်တော်ကနေပြီးတော့တပ်မတော်စစ်ကြောင်းကိုဝင်တိုက်တာမျိုးမရှိဘူး။ပြည်နယ်တိုက်ပွဲကနေပြီးစစ်ရင်းရေးလုပ်တာတော့ကျွန်တော်တပ်အခြေပြုထားတဲ့တောင်ကုန်းတွေကိုဖယ်ရှားခိုင်းပြီးတော့အဲ့ဒီကိစ္စတွေအတွက်တော့ကျွန်တော်ပစ်ခတ်မှုတွေဖြစ်တယ်လေ။အဲ့ဒီပစ်ခတ်မှုဖြစ်ရတဲ့ဖြစ်စဉ်တွေကျွန်တော်နယ်မြေထဲမှာရောက်နေတဲ့တပ်တွေရုပ်ကြီးပေါ့ခဲ့တာကျွန်တော်တို့တောင်းဆိုတယ်လေ
ပြည်ထောင်စုငင်းငင်းရေးဖော်ဆောင်ရေးကော်မတီကဝန်ကြီးဦးအောင်မင်းအနေနဲ့ဒီဆွေးနွေးပွဲကိုတက်ရောက်ဖို့ပြောဆိုထားပေမဲ့အခြားအလုပ်ကိစ္စတွေကြောင့်မလာရောက်နိုင်ခဲ့ပဲအမှတ်နဲ့လက်စစ်ဝန်ကြီးဌာနဝန်ကြီးဦးခမောင်စိုးနဲ့စီးပွားရေးနဲ့ကုသရန်ဝယ်ရေးဝန်ကြီးဦးဝင်းမြင့်အပါအဝင်စစ်ဦးစီးအရာရှိတချို့တက်ရောက်ခဲ့ပြီး SSPB ဘက်ကတော့အထွေထွေအတွင်းမှဦးခွန်ဆိုင်ဦးဆောင်နဲ့အဖွဲ့ဝင်၄ဦးပါဝင်ဆွေးနွေးခဲ့တယ်လို့သိရပါတယ်ဒီဆွေးနွေးပွဲမှာစစ်ပွဲကြောင့်အိုးအိမ်ဆုံးခွာနေထိုင်နေကြရတဲ့ကျေးရွာ14ရွာကဒေသခံပြည်သူ800ဝန်းကျင်ခန့်ဟာလက်ရှိဘုံကြီးကျောင်းတွေမှာနေထိုင်နေကြရပြီးရေချေစားဝတ်နေရေးအတွက်အခက်အခဲဖြစ်လာနိုင်တာကြောင့်အ мян ဆုံးမိမိဒေသမှာပြန်လည်လုပ်ကင်စားသောက်နိုင်ရေးအတွက်တိုက်ပွဲတွေမဖြစ်ပေါ်အောင်တောင်းဆိုခဲ့ပေမဲ့တိကျတဲ့အဖြေမရခဲ့ဘူးလို့ဘုံမှုဆိုင်လာကဆက်ပြောပါတယ်
ဒါကတော့အဲ့ဒီဒရော့တင်ပြတဲ့ခေတ်ဆိုင်ရဲ့ကိုနောက်အဲ့ဒီပြဿနာတွေမကြီးထွားဖို့ကလည်းတမတာကလည်းသူတို့ကိုညှားခဲ့တာပေါ့အဲ့ဒီခေတ်ဆိုင်ရဲ့တွေဖြည့်ရှင်းဖို့အဲ့ဒီနှစ်ဖက်သက်တွေတင်းတင်းနိုင်ဖို့အဲ့ဒီစီလဲသူတို့ကြောက်ပြပါမယ်တမတာစီလဲသူတို့တင်ပြပေးမှာပေါ့ဒရော့ဆိုဖြစ်နေတာကသူတို့အပြစ်တော်ရထားခိုင်းနေလေနော်ဟိုတိကျတဲ့အဖြေမျိုးတော့မရသေးပါဘူးဘာလို့လဲဆိုတော့သူတို့လည်းအဲ့ဒီတမတာစီတင်ပြရအောင်ပါပေါ့
တစက်ထဲမှာပဲ SSPB ရှမ်းပြည်တိုးတက်ရေးပါတီရှမ်းပြည်မြောက်ပိုင်းတပ်မတော်အနေနဲ့စီးပွားရေးလုပ်ကိုင်ခွင့်နဲ့ပတ်သက်ပြီးပြီးခဲ့တဲ့2022ခုနှစ်ဇန်နဝါရီလမှာအပြစ်ခတ်ရစရေးသဘောတူစာချုပ်ချုပ်ဆိုကြတဲ့ကနှစ်ဖက်သဘောတူခဲ့တဲ့ခနောက်စိမ့်နဲ့ကြောင်မီးသွေးလုပ်ငန်းလုပ်ကိုင်ခွင့်ပါမစ်ကိစ္စပါထည့်သွင်းဆွေးနွေးခဲ့ပေမဲ့အခုချိန်ထိလုပ်ကိုင်ခွင့်အတွက်အပြေတစုံတရာမရသေးပဲဖြစ်နေတယ်လို့သိရပါတယ်